ထိုင်းနိုင်ငံဖစ်ဝူရီပီနယ်အတွင်းမြန်မာနိုင်ငံသားတို့မောင်းနှင်လာတဲ့ကိုပိုင်ကားတစ်စီးဟာအချိန်လွန်ပြီးလမ်းအလယ်မှာရှိတဲ့ဓာတ်တန်ကိုဝင်ရောက်တက်ခဲ့တာကြောင့်ကားပေါ်မှာပါလာသူ၃စလုံးတိတ်ဆုံးသွားခဲ့ပါတယ်ကားမောင်းသူကတော့ဆေးရုံရောက်မှတိတ်ဆုံးခဲ့တာဖြစ်ပြီးကားပေါ်မှာပါလာတဲ့အမျိုးသမီးနှစ်ဦးကတော့နေရာမှာပဲပွဲချင်းပြီးတိတ်ဆုံးသွားခဲ့တယ်ဆိုပြီး AAC အလုသမားကူညီရေးအဖွဲ့ကအလုသမားရေးလှုပ်ရှားသူကိုရဲမင်းကအခုလိုပြောပြပါတယ
်ဖြစ်တာတော့ဖြစ်ပုံမှာလေကားတိုက်မှုပါလေပြင်းထန်တဲ့အတွက်ပေါ့နော်ဒီတက်တိုင်ဝင်တိုက်ပြီးတော့ကားလည်းလုံးဝကားချီမော့ပျက်စီးသွားတယ်လို့ဒီအခုကျွန်တော်တို့ကားပေါ်မှာပါလာတဲ့၃ဦးလုံးတိတ်ဆုံးသွားတာပါတိုက်ထဲမှာကျွန်တော်တို့ကား၁ဦးမှ၂ဦးပေါ့နော်အဲကားမောင်းတဲ့သူကတော့ဆေးရုံရောက်မှတည်ဆုံသွားတာ။အမင်းကလေးနှစ်ဦးကတော့ကျွန်တော်တို့ရင်ပိုက်မှုဖြစ်နေရမှာပဲလမ်းပေါ်မှာကားနဲ့ရနေပြီးလမ်းပေါ်လွတ်ထွက်သွားပြီးတည်ဆုံသွားတယ်လို့သိရပါတယ်ဟုတ်ကဲ့
။ထိုင်းနိုင်ငံထဲမှာမြန်မာနိုင်ငံသားတွေဟာရင်တိမ့်မောက်တာတွေမကြကနာဖြစ်ပြီးတရားမဝင်မြန်မာနိုင်ငံသားတွေတည်ဆောင်လာတဲ့ကားတွေဟာစစ်စည်းရေးဂိတ်တွေကိုရှောင်မောင်းရင်းနဲ့ရင်တိမ့်မောက်မှုတွေရင်တိုက်မှုတွေဖြစ်ပေါ်နေတာကြောင့်နင့်နာကြေးရအောင်ဆောင်ရွက်ပေးခဲ့ရတာတွေလည်းရှိတယ်ဆိုပြီးကိုရဲမင်းကပြောပြပါတယ်။
တရားမဝင်ကိုဝင်လမ်းကြောင်းတွေကနေကားနဲ့သွားတဲ့ကံမှာလည်းကားတိုင်မောက်မှုတွေကားတိုင်မှုတွေဖြစ်စင်နေအကြာခဏဖြစ်တယ်အဲကျွန်တော်တို့ဒီအပြီးတော့ဒီမြန်မာပြည်သားတွေဒီလမ်းကြီးတွေသွားတဲ့ခါတွေမှာလည်းဒါဖြစ်ကြတယ်အခုဆိုလားအခုဒါနဲ့ကျွန်တော်တို့နှစ်တကူပြီးမိုင်းနေအပြီးတော့တချမ်းရင်းပေါ့နော်စုံကန်အလုပ်ပရက်တွေဓာတ်တွေလက်ထိထားမှာပါအဲ့လိုဒီနှစ်တကူပြီးမိုင်းရက်တွေမှာလည်းဒီရင်တိုက်မှုတွေကြောင်းတည်ဆုံသွားတဲ့သူတွေတော်တော်များများရှိတာကိုတွေ့ရပါတယ်ဆိုင်းပါအဲကျွန်တော်ကြိုတင်ပြီးတော့သိထားမှာပေါ့နော်အခုဒီလောကလည်းကျွန်တော်တို့တရားမဝင်ခိုးဝင်လာတဲ့မြန်မာနိုင်ငံသားတွေကတိုင်မောင်းမှု AC ဘွဲ့နဲ့တူကျွန်တော်တို့ MG တို့ဘက်ကတက်ဆိုင်တဲ့လူကောင်းကြီးကနာတောင်ကြီးရဲ့ဒီဝင်ရောက်ကူညီပေးမှုကြောင့်အခုတော့ကျွန်တော်တို့တူကိုပတ်သက်တန်းကြော်လောက်ရိုချေရတယ
်။ဆန်ခရဗူဒီပီနယ်တဲကအဝေးပြေးလမ်းမကြီးမှာတော့အထောက်ထားမဲ့မြန်မာတွေတဲဆောင်လာတဲ့ကားကစီးဟာအောက်ဂုတ်လ28ရက်နေ့မနေ့၄နာရီကျော်အချိန်မှာတိတ်မောက်ခဲ့တာကြောင့်တရားမဝင်မြန်မာလူသမား၄ဦးသေဆုံးခဲ့ပြီးကိုဦးကပြင်းထန်တဲ့ဒဏ်ရာတွေရခဲ့ပါတယ်။ထိုင်းနိုင်ငံနကွန်စီသမရပီနယ်ထဲမှာလည်းအောက်ဂုတ်လ18ရက်နေ့ကတရားမဝင်မြန်မာ30ကျော်ကိုတင်ဆောင်လာတဲ့ကားတိတ်မောက်ခဲ့တာကြောင့်မြန်မာ3ဦးပွဲချင်းပြီးတိတ်ဆုံးခဲ့ပြီး4ဦးကပြင်းထန်တဲ့ဒဏ်ရာတွေရခဲ့ပါတယ်။ထိုင်းနိုင်ငံထဲမှာလူမောက်ခိုးသမားတွေတင်ဆောင်လာတဲ့ကားတွေကရဲစစ်စရေးဂိတ်တွေကိုရှောင်ကွင်းမောင်းနေရကနေယင်တိုက်မှုတွေဖြစ်ပြီးမကြာခဏတိတ်ဆုံးဒဏ်ရာရမှုတွေလည်းဖြစ်ပွားနေပါတယ်ရှင်။